မြန်မာနိုင်ငံကတည်းကတည်းကမှအထင်ရှားဆုံးနိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုဖြစ်ပေါ်စေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကြီးအတွင်းမှာရှေ့တန်းကနေဦးဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ကျောင်းသားကောင်းဆောင်ဦးမိုတီစွန်နဲ့ဒီလှုပ်ဖော်ကင်ဘတ်တချို့ဟာမနက်ဖြန်စက်တင်ဘာလ၁ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာကြမှာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာလက်ရှိပြုလုပ်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေတိထက်ပိုပြီးတော့လှုပ်ဆောင်လာနိုင်အောင်အနာပိုင်တွေနဲ့တွေ့တဲ့အခါမှာသူတို့အနေနဲ့တိုက်တွန်းဆွေးနွေးသွားမယ်လို့ဦးမိုတီစွန်ကပြောပါတယ်။ဒီရခီးစဉ်အတွင်းမှာဘယ်သူတွေနဲ့တွေ့ဖို့စီစဉ်ထားလဲဘာတွေလှုပ်သွားဖို့ရှိလဲဆိုတာတွေကိုတော့ဒီခီးစဉ်မတိုင်ခင်ဘန်ကောက်မြို့မှာဦးမူတီစုံကိုကိုယ်တိုင်တွားရောက်တွေ့ဆုံထားတဲ့ VOA ဝိုင်းတော်သားကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါဒီခီးစဉ်ဟာကိုမိုးတီစုံနဲ့လှုပ်ဖော်ကိုင်မဲ့ရှိဦးတို့အနေနဲ့မြန်မာနိုင်ငံနဲ့20လနှစ်တာခွဲခွာပြီးနောက်မှာပထမဆုံးအကြိမ်ပြန်လည်တွားရောက်ခွင့်ရတာလည်းဖြစ်ပါတယ်။သူတို့အနေနဲ့ကတော့လက်ရှိအစိုးရကလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေအရှင်းမြင့်လှုပ်ဆောင်လာအောင်အစိုးရပိုင်းတာဝန်ရှိသူတွေနဲ့တွေ့တဲ့အခါတိုက်တွန်းဆွေးနွေးသွားဖို့စီစဉ်ထားတယ်လို့ကိုမိုးသီးစွန်ကပြောပါတယ်
။တော်တော်များများပဲကျွန်တော်တို့အမြင်တွေဖလှယ်ဖြစ်ပါတယ်။အဓိကကတော့လေဒီနေ့အပြောင်းလဲပေါ်မှာပေါ့။ဒီနေ့သမ္မတဦးသိန်းစိန်ဦးဆောင်ပြီးတော့ဒီနိုင်ငံရေးအပြောင်းလဲတွေပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်လာပါတယ်။အဲဒီပြည်ပြင်ပြောင်းလဲမှုတွေထဲမှာတော့အခုကျွန်တော်တို့ဒီရှစ်လေးလုံးပြင်ပရောက်နေတဲ့ကျွန်တော်တို့အင်အားစုတွေနဲ့ပါတွေ့ဆုံဆွေးနွေးတာတွေနောက်တစ်ခုကကျွန်တော်တို့အထက်မှာအခုလက်ရှိနိုင်ငံရေးကပြုပြင်ပြောင်းလဲမှုကျွန်တော်တို့ပြောတာတော့ all inclusive ပေါ့ဗျာအားလုံးပါဝင်အောင်ဒီနိုင်ငံရေးဖြစ်စဉ်မှာလုပ်ပါလို့ကျွန်တော်တိုက်တွန်းထားတာတွေရှိတယ်အဲ့တော့အဲ့ဒါတွေကိုသူတို့က okay လုပ်ပါမယ်နောက်တစ်ခုကလက်ရှိအခြေအနေတွေကိုလာရောက်ပြီးလေ့လာပါကျွန်တော်တို့ရဲ့အထင်မြင်ချက်တွေကိုလည်းသူတို့နားထောင်ကြည့်ပါတယ်ဆိုတော့ဒီနေ့ဗမာပြည်မှာအခုနည်းနည်းလေးပြောင်းလဲတာတော့မှလူတွေကတော်တော်လေးကိုဝမ်းသာကြတယ်ဟဲ့လားအကောင့်ဘက်ကမျောလင့်လာကြပါတယ်အဲ့တော့အများကြီးပြောင်းမယ်ဆိုရင်ပို့ပြီးတော့ကောင်းတာပေါ့လေအဲ့ဒီပုံမှာကျွန်တော်တို့ကနိုင်ငံရေးကဘာတွေပြောင်းလဲသင့်တယ်ဟဲ့လားကျွန်တော်တို့ဒီဒီထွန်းစင်ငင်းချမ်းရေးကိစ္စတွေရစစ်ရစဲငင်းချမ်းရေးကိစ္စတွေနောက်တစ်ခါကျွန်တော်တို့အခြေခံဥပဒေဆိုင်ရာအမြင်တွေတိုင်းပြည်ပြန်လဲထီထောင်ရေးကိစ္စတွေပေါ့ဗျာဆိုတော့ဆွေးနွေးစရာတွေတော့တော်တော်များများကိုကျွန်တော်တို့ရှိပါတယ်အကြံပြန်လဲဆွေးနွေးကျင်တဲ့သဘောထားတွေကိုဥအောင်မင်းနဲ့တွေ့တဲ့အချိန်မှာကျွန်တော်ဆွေးနွေးထားတာတွေလည်းရှိပါတယ
်သူတို့အရင်မြန်မာပြည်တဲကိုတွားခဲ့ကြတဲ့သူတွေရဲ့ပြောပြချက်တွေအရမြန်မာပြည်တွင်းကအခြေအနေတချို့ကိုကြိုသိထားတာကြောင့်သူတို့အနေနဲ့တင်ပြခြင်းတဲ့အချက်တွေကိုကြိုတင်စဉ်းစားခွင့်ရခဲ့တယ်လို့ဆိုပါတယ
်ကျွန်တော်တို့အခုသွားမှကျွန်တော်နဲ့ပါဝင်၈ယောက်ပေါ့နော်ကျွန်တော်ဟိုလူတွေပြောရမယ်ဆိုရင်ကျွန်တော်ပါမယ်ကိုထွန်းအောင်ကျော်ပါမယ်ကိုကိုလေးကိုမူသာကိုရင်အေးကိုချွေစင်ကိုအေးမင်းကိုကိုအောင်ပေါ့လေဒါကျွန်တော်တို့သွားကြမယ်အရင်ကလည်းကျွန်တော်တို့ရဲဘော်တွေရှိပါတယ်ကျွန်တော်ကိုအောင်သူငယ်တို့သွားကြတယ်ပြန်လာကြတယ်မြန်မာပြည်တွင်းမှာဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေကျွန်တော်တို့ဆွေးနွေးပြတာတွေရှိပါတယ်အဓိကသူတို့ဆွေးနွေးပြတယ်နောက်ကျွန်တော်ဥအောင်မင်းနဲ့ဆွေးနွေးတဲ့အပိုင်းတွေမှာရောကျွန်တော်တို့ကြားသိနေရတဲ့အပိုင်းတွေမှာတော့အစိုးရဘက်ကပြုပြင်ပြောင်းလဲမှုကိုတော်တော်လေးကိုလိုလားလာတယ် commit ဖြစ်လာတယ်ပေါ့ဗျာဟိုစိတ်ပိုင်းဖြတ်လာတာကိုတွေ့ရပါတယ်အဲကျွန်တော်ရဲ့ယူဆချက်ပေါ့နော်ဘယ်လိုပြောင်းလဲရင်ကောင်းမလဲလို့သူတို့နီးလန်းရှာနေကြပုံရတယ်နောက်တစ်ခုကကျွန်တော်လေးလာတွေ့ရှိချက်ထူးခြားတာတစ်ခုကတော့ဒီလူသားစွမ်းရည်ပေါ့ဗျာ capacity ကတော်တော်လေးကိုပမာတပြည်လုံးမှာကျဆင်းနေတာကိုတွေ့ရတယ်ဗျာအဲ့ဒီတစ်ချက်ကိုလည်းကျွန်တော်တို့ဟိုဆွေးနွေးမဲ့အထက်မှာပါလာမယ်အဲ့ဒါကလည်းအရင်ကသွားတဲ့လူတွေကကျွန်တော်ကိုအကြံပေးပါတယ်အခုဖြစ်နေတဲ့အခြေအနေလေး
ဒါဟာသူတို့အနေနဲ့24နှစ်အတွင်းပထမဆုံးအကြိမ်ဖြစ်မြန်မာပြည်ထဲကိုတောင်းရောက်ခွင့်ရတာဖြစ်တဲ့အပြင်မိဘဆွေမျိုးတွေလှုပ်ဖော်ကင်ဘက်အသိမိတ်ဆွေတွေနဲ့တွေ့ခွင့်ရမှာဖြစ်ပါတယ်
။ကျွန်တော်ဒါခု24နှစ်ရှိပြီပေါ့ဗျာ။ဒါပထမဆုံးအကြိမ်ပေါ့။အရန်ပျော်ပါတယ်။ကျွန်တော်အထူးသဖြင့်တော့ကျွန်တော်24နှစ်လုံးလုံးပေါ့ဗျာ။လူဘဝမှာကိုယ့်ရဲ့ဇာတိမြေကအကြီးမားဆုံးဟလားဟိုအမြဲတမ်းတတိယနေရာတဲ့နေရာဌာနတစ်ခုဖြစ်ပါတယ်။အဲ့ဒီဇာတိမြေကိုကျွန်တော်မေ့ပြီးတော့နေခဲ့တဲ့ရက်ဆိုနိုင်ဆိုတော့မရှိသလောက်ပါပဲအဲ့တော့သွားခွင့်ရမယ်ဆွေးနွေးတယ်ဆိုတာနိုင်ငံရေးရပေါ့ကျွန်တော်ပါစင်တယ်ရကျွန်တော်တူးချင်းရကျွန်တော်အရန်ကိုဝမ်းတာတယ်သူသဖြင့်ကျွန်တော်မိသားစုတွေနဲ့တွေ့ရမယ်အမေနဲ့တွေ့ရမယ်ဆွေမျိုးစုနဲ့တွေ့ရမယ်ကျွန်တော်ချစ်ခင်တဲ့ရဲဘော်တွေကလည်းအများကြီးရှိတယ်သူတို့တွေနဲ့လည်းတွေ့ရမယ်ဆိုကျွန်တော်ရန်ဝမ်းတာတယ်အထူးသဖြင့်ကျွန်တော်အလွန်တွေ့ချင်နေတဲ့ကျွန်တော်ရဲ့မိတ်ဆွေတငယ်ချင်းတွေရှိပါတယ်
သူတို့အနေနဲ့လက်ရှိအစိုးရအတွင်းကတာဝန်ရှိသူတွေရဲ့ဖိတ်ကြားချက်အရတရားဝင်တွားရောက်တာဖြစ်တာကြောင့်သမ္မတဦးသိန်းစိန်နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ပြောပါတယ
်။ကပြန်ရတဲ့အကြောင်းအရတော့ဦးသိန်းစိန်အစိုးရကတာဝန်ရှိတဲ့အစိုးရဝန်ကြီးတချို့ရဲ့ဖိတ်ကြားချက်အရပေါ့နော်။ဗမာပြည်မှာငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးအတွက်ဆွေးနွေးဖို့ကျွန်တော်တို့အခုသွားမှာဖြစ်ပါတယ်။တရားဝင်ပေါ့လေကျွန်တော်တို့ကိုတွေ့တယ်။နောက်တန်ယုံကလည်းတရားဝင်ကျွန်တော်တို့ဗီဇာထုတ်ပေးတယ်ဆိုတော့ဒါတရားဝင်ကျွန်တော်တို့သွားတာပေါ့လေ။ဟိုရောက်သွားရင်လည်းသမရာနဲ့ပါကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိပါတယ်ခင်ဗျာ
။ကိုမိုတီစုံဟာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးအတွင်းရှေ့တန်းကနေဦးဆောင်ပါဝင်ခဲ့တဲ့ចောင်းသားကောင်းဆောင်တဦးဖြစ်တယ်လို့မြန်မာနိုင်ငံအတွင်းမှာလူပောင်တက်ပါတီကိုစတင်တည်ထောင်သူတွေကတဦးဥပါဝင်ဖြစ်တဲ့အပြင် ABSDF ចောင်းသားတက်မတော်ကောင်းဆောင်ဟောင်းတဦးလည်းဖြစ်ပါတယ်။ဒီကနေ့ဩဂုတ်လ31ရက်နေ့မှာပဲထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစု FDB အကြီးအကဲလည်းဖြစ် ABSDF ចောင်းသားတက်မတော်ကောင်းဆောင်ဟောင်းတဦးလည်းဖြစ်တဲ့ Dr. Nai Aung ne tacha lut phon kain ba na u ro Myanmar nai ngan go yauk la ja bi phit par de. Thru a ne ne ti ja tawun yu ni ja de ko ban a phwe si ri shi ni ja ba me le. Tabor da tai san tu yue jet tu 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 jin let twae lut ja de tabor ne Myanmar nai ngan go pyan la ra phit pi a phwe si ti khu ko go za pyu twa yauk da myo mho phu lo pyo ba de khmyar.